ရုပ်နိုင်ငံမှာဆူရရဲ့စင်ဆာတိဖြတ်မှုတစ်ခုကြောင့်ဒေတာဆိုင်ရာငင်းပွားမှုတစ်ခုကနေတနိုင်ငံလုံးအနှံ့အင်တာနက်အွန်လိုင်းပေါ်မှာဆန္ဒပြကန့်ကွက်တာတွေဖြစ်နေတာနဲ့အမျှနိုင်ငံတော်ပိုင်းမှာလွတ်လပ်စွာပြောဆိုခွင့်ဆိုင်ရာဆန္ဒပြသူတွေနဲ့ကွန်မြူနစ်ပါတီကိုထောက်ခံသူတွေကြားအင်္ဂါနေ့ကရုံးဝင်းဆန်ခတ်ဖြစ်ခဲ့ကြပါတယ်။တရိန်ပိုင်းဆိုင်ရာမူဝါဒပေါ်အစိုးရကဝင်ပြီးဆွတ်ဖက်တယ်လို့ဆိုတဲ့ပေါ်သတင်းမီဒီယာသမားတွေဆန္ဒပြကန့်ကွက်နေကြတဲ့ခွန်ဆောင်မျိုးက Southern Weekly သတင်းစာတိုက်အပြင်ဘက်မှာရာပေါင်းများစွာသောဆန္ဒပြသူတွေအင်္ဂါနေ့ကစုဝေးခဲ့ကြတာပါ။သတင်းမီဒီယာဆိုင်ရာပြုပြင်ပြောင်းလဲရေးလုပ်ဖို့တောင်းဆိုတဲ့စာရန်တွေကိုကင်ဆောင်ပြီးဆန္ဒပြနေကြသူတွေကိုတရုတ်အလံတွေဝှေ့ရမ်းပြီးဥက္ကဋ္ဌမော်စီတုံးရဲ့ပိုစတာတွေကိုကင်ဆောင်ထားတဲ့ကွန်မြူနစ်ပါတီကိုထောက်ခံသူတွေကထိတ်တန့်ရင်ဆိုင်ခဲ့ပြီးတဲ့နောက်အသေးစားရုံဝင်းဆန်ခတ်ဖြစ်တာတွေရှိခဲ့ပါတယ်။အခြေခံဥပဒေအရအခွင့်အရေးတွေပို့ပေးဖို့တိုက်တွန်းထားတဲ့နှစ်သစ်ကူအရီဒတ်အော်ဘော်တပုတ်ကိုပြီးခဲ့တဲ့သတင်းပတ်မှာပိတ်ပင်ခဲ့ပြီးတဲ့နောက်ပြည်နယ်ဝါရဖြန့်ချီအကြီးအကဲနှုတ်ထွက်ပေးဖို့ဆန္ဒပြသူတွေကတောင်းဆိုနေကြတာပါ။အဲ့ဒီအရီဒတ်အော်ဘော်ဆောင်းပါးနေရာမှာကွန်မြူနစ်ပါတီရဲ့အောင်မြင်မှုတွေကိုချီးမြှောက်ရေးသားထားတဲ့ဆောင်းပါးတစ်ပုဒ်နဲ့အစားထိုးဖော်ပြခဲ့ပါတယ်။